ဆီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်ကရုရှားတပ်ရုံးကိုဒီကနေ့အင်္ဂါနေ့မှာတပ်ဖို့တို့ကဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပြီးဒီတိုက်ခိုက်မှုဟာဆိုရင်အကြမ်းဖက်လို့ရဓမ္မမဟုတ်လေအစ္စလာမ်ရဲ့ဆွေရောက် ISIS တို့ကိုချေမုန်းနေသူတွေကိုချင်းချောက်မှုဖြစ်တယ်လို့ရုရှားနိုင်ငံသားဝန်ကြီးဆာဂေးလာဗရော့ကပြောဆိုလိုက်ပါတယ်။ဆီးရီးယားနိုင်ငံတွင်ရုရှားတို့ရဲ့သတင်းနှစ်ပတ်ကြာစစ်ဆင်ရေးကိုထောက်ခံတဲ့အနေနဲ့ရာနဲ့ချီတဲ့လူတွေရုရှားတပ်ရုံးအဆောက်အဝင်အပြင်ဘက်မှာစုဝေးရောက်ရှိနေကြခြင်းဒုံးကျည်နှစင်းတို့တပ်ရုံးအဆောက်အဝင်ကိုထိမှန်ခဲ့တာဖြစ်ပါတယ်။ဘဲအဖွဲ့အစည်းရဲ့လက်ချက်ဆိုတာနဲ့တည်ဆုံထင်ရှားရမှုဘလောက်ရှိလဲဆိုတာကိုတော့မသိရသေးပါဘူးရုရှားတို့ရဲ့လေကြောင်းတိုက်ခိုက်မှုကိုတံပြန်တဲ့အနေနဲ့ရုရှားနိုင်ငံသားတွေကိုပြစ်မှတ်ထားကြဖို့ဆီးရီးယားနိုင်ငံတွင်းကအယ်ကာရာအဆက်အနွယ်အယ်နူစရာတပ်ဦးကလည်းဒေသရင်းစစ်သွေးချတွေကိုတက်လှမ်းထားတဲ့အတန်ဖိုင်တင်းလာနေနောက်ပိုင်းကထွက်ပေါ်ခဲ့ပါတယ်တချိန်တည်းမှာပဲဆီးရီးယားရေးနဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားနိုင်ငံတို့ကြားနားလည်မှုရရှိရေးဆီးရီးယားပြည်ပခအဆုံးသတ်ရေးနိုင်ငံရေးလုပ်ငန်းစဉ်တစ်ခုရှေ့တိုးလှုပ်ဆောင်နိုင်ဖို့ကြိုးပမ်းမှုတစ်စိတ်တစ်ပိုင်းအနေနဲ့ဆီးရီးယားနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်စတက်ဖန်ဒီမစ်တူရာဟာလည်းရုရှားနိုင်ငံကိုဒီကနေ့သွားရောက်ဆွေးနွေးနေပါတယ်ဒီနောက်မှာတော့ကုလအထူးကိုယ်စားလှယ်ဟာအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကိုလည်းအလားတူလာရောက်ဆွေးနွေးဖို့စီစဉ်ထားပါတယ်ဆီးရီးယားနိုင်ငံတွင်2011ခုနှစ်မတ်လကတည်းကစတင်ခဲ့တဲ့ပြည်ပခတွေကိုဖြည့်ရှင်းနိုင်ဖို့နိုင်ငံတွင်အကြမ်းဖက်သမားတွေကိုတိုက်ခိုက်ချေမှုန်းတာကအရေးကြီးတယ်လို့ဒေတာရင်းကပါဝင်ပတ်သက်တူအားလုံးတို့ပါဝင်တဲ့နိုင်ငံရေးလုပ်ငန်းစဉ်တစ်ခုလည်းတပြိုင်တည်းလိုအပ်တယ်လို့ကုလအထူးကိုယ်စားလှယ်ကပြောဆိုခဲ့ပါတယ်ရှင်